တော်ရရှိရင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေကြပါရဲ့လားခင်ဗျာ VOA American Tan ရဲ့2018ခုနှစ် February လ2ရက်တောက်ကြနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနူမီတာ16.25ရူကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ
ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်ရမယ့်ဒီနေ့တည်းမှာတော့အမေရိကန်သမ္မတကိုဆန့်ကျင်ပယ်လိုက်မှုရှိတယ်လို့ဆွဆွဲထားတဲ့လေဝဲရုံတွင်မှတ်တမ်းကိုအများပြည်သူသိနိုင်အောင်တရားဝင်ထုတ်ပြန်သင့်မသင့်သမ္မတဒေါ်နယ်ထရန့်ဒီကနေ့လွှတ်တော်ကိုအကြောင်းကြားဖို့ရှိနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဆုလိုက်ပြုံလိုက်မြို့နယ်ထားတဲ့နေရာတွေထပ်မံတွေ့ရှိကြောင်းသတင်းတွေနဲ့ပတ်သက်လို့နိုင်ငံတကာစိုးပူဝံမှုတွေထွက်ပေါ်လာနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပြီးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်မြောက်ပိုင်းမှာရုပ်အလောင်းတွေအစုအပြုံလိုက်ရှာတွေ့တယ်ဆိုတဲ့ AP သတင်းဌာနရဲ့ဖော်ပြမှုမဟုတ်မှန်ဘူးဆိုတာစစ်ဆေးသိရှိရတယ်လို့ရခိုင်ပြည်နယ်အစိုးရကညင်းဆိုပါတယ်
။ဦးတည်တော်မြို့နယ်အုပ်ချုပ်ရေးမှူးဦးစီးပြီးတော့ကျွန်တော်တို့အဲ့မှာမွတ်စလင်ရမိရဖတွေပါတာပေါ့ဒီနေ့သွားကြည့်ပါတယ်အဲ့နေရာတွေ။သွားကြည့်တဲ့အခါမှာအဲ့ဒီမှာဘာမှမရှိပါဘူး။ခုနကတို့ပြုတ်ထားခြင်းလည်းမရှိဘူးဆိုပြီးတော့ပြောပါတ
ယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းမှဦးတင်မောင်ဆွေပြောကြားသွားတာပါ။ဒီသတင်းနဲ့အတူဒေါ်အောင်ဆန်းစုကြည်နေအိမ်ကိုဓာတ်စီမီးလောင်ပလင်းနဲ့ပြစ်ခတ်တိုက်ခိုက်သူကိုဖမ်းမိထားတဲ့အကြောင်းနဲ့ဒီကနေ့ဥက္ကဋ္ဌအမှုတရားရုံးထုတ်ရာမှာဒီတရားဆွဲဆိုတဲ့မတင်ဆိုတဲ့နှစ်ဖက်ရှိလေတွေရဲ့ရှောက်လှဲချက်ကိုလာမယ့်ရုံးချင်းမှာတရားသူကြီးကဆုံးဖြတ်ဖို့ရှိတဲ့အကြောင်းတွေကိုလည်းပြည့်ပြည့်စုံတင်ပြသွားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတန်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဆန့်ကျင်ပယ်လိုက်မှုရှိတယ်လို့ဆွဆွဲထားတဲ့လျှို့ဝှက်ရုံးတွေမှတ်တမ်းကိုအများပြည်သူသိနိုင်အောင်တရားဝင်ထုတ်ပြန်သင့်မသင့်ဆုံးဖြတ်ချက်ကိုသမ္မတကဒီကနေ့လွှတ်တော်ကိုအကြောင်းကြားမယ်အကြောင်းအင်ဂျီရောတာဝန်ရှိသူတူကပြောပါတယ်။ရုံးနှင်းမှတ်တမ်းကိုတီးဖြတ်ပြင်ဆင်တာတွေမလုပ်ဘဲထုတ်ပြန်မဲ့အလားအလာရှိကြောင်းလည်းပြောဆိုခဲ့တာပါ။ရုံးနှင်းမှတ်တမ်းကိုအများသိအောင်ထုတ်ပြန်မှုရန်နုံမြေထောက်ခံကြောင်းလွှတ်တော်ကိုယ်စားလှယ်တစ်ယောက်ကိုသမ္မတကပြောနေတဲ့ကိုလည်းမနေ့တုန်းကကြားခဲ့ရပါတယ်။ဒီမိုကရက်ပါတီကိုယ်စားလှယ်တွေနဲ့လျှို့ဝှက်မှတ်တမ်းကိုဝေဖန်သူတွေကတော့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပတ်မှုတွေကိုစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးအရာဗက်လိုက်မှုတွေရှိခဲ့ကြောင်းဆွဆွဲဖို့လျှို့ဝှက်ထောက်လှမ်းရေးအချက်လက်တွေကိုစိတ်ကျက်ရွေးချယ်ပြုစုထားတဲ့မှတ်တမ်းသာဖြစ်တဲ့အကြောင်းပြောဆိုနေကြတာပါ။ရီပပလီကန်ရဲ့ပြောဆိုချက်တွေကိုတံပြန်နိုင်မှုအတိုက်ခံဒီမိုကရက်တစ်ဘက်ကလည်းအခုခါလျှို့ဝှက်ရုံတွင်မှတ်တမ်းတစ်ခုကိုပြင်ဆင်နေကြပါတယ်။ဒါပေမဲ့လည်းဒီမိုကရက်တစ်ရဲ့မှတ်တမ်းကိုလူသိရှင်ကြားထုတ်ပြန်မှုရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။အမေရိကန်နိုင်ငံရေးပါတီနှစ်ခုကြားနိုင်ငံရေးအားပြိုင်နေတဲ့အထက်မှာပြည်သူ့စုံစမ်းစစ်ဆေးရေးဘျူရို FBI လည်းကြားညက်နေပါတယ်။ FBI ကတော့ရီပပလီကန်တွေပြုစုထားတဲ့ရုံတွင်မှတ်တမ်းမှာပြည်စုံတိကျမှုရှိမရှိပေါ်အလွန်အမင်းစိုးရင်ကြောင့်ရှာရှာပါပါကြီးညာရဲ့ထုတ်ပြန်ပြောဆိုခဲ့တာပါ။သမ္မတထရန့်ကတော့2016သမ္မတရွေးကောက်ပွဲကာလအတွင်းသူ့ရဲ့စီယုံရေးဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစည်မှုတွေမရှိခဲ့ကြောင်းအချိန်ကြီးညှင်းဆိုထားပါတယ်
။အမေရိကန်ပြည်ထောင်စု Washington DC မှာမနေ့ကျရာရင်းညကကျင်းပခဲ့တဲ့ Republican Party ရဲ့ဆောင်းရာသီညစာစာပွဲမိန့်ခွန်းအတွင်းသမ္မတထရန့်ကဒီမိုကရက်တို့ပုတ်ခတ်ပြောဆိုသွားပြီးသူအတီးပြုတ်နိုင်ခဲ့တဲ့ဥပဒေပြုရဲ့အောင်မြင်မှုတချို့ကိုဂုဏ်ယူပြောဆိုပါတယ်။ကျရာပတင်းနဲ့အစောပိုင်းမှာလဲ West Virginia ပြည်နယ်မှာကျင်းပတဲ့ Republican Party ဝင်တို့ရဲ့ပန်းဖြေခီးစဉ်မှာလဲ Republican တွေကိုသမ္မတထရန့်ကမိန့်ခွန်းပြောကြားခဲ့ပါသေးတယ်။သူ့ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတင်ပြချက်တွေကိုထောက်ခံကြဖို့နဲ့ရွေးကောက်ပွဲမှာ Republican တွေပိုးပြီးတော့အရွေးခံရအောင်ကူညီကြဖို့တိုက်တွန်းသွားပါတယ်။အရေးကြီးတဲ့လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမဲ့ဥပဒေအတိမပြုတ်နိုင်အောင်ဒီမိုကရက်ဘက်ကကပ်ဖြတ်ရပ်ဖြတ်လုပ်နေတယ်လို့လဲညစာစာပွဲမှာသမ္မတထရန့်ကဝေဖန်ပါတယ်။သဘောတူညီမှုရအောင်သူ့ဘက်ကလုပ်နေပေမဲ့ဒီမိုကရက်တွေဘက်ကသူ့ကိုဆန့်ကျင်ဖို့ပဲမြောက်ထိုးပင့်ကောလုပ်နေတယ်လို့လဲပြစ်တင်သွားတာပါ။သူ့ရဲ့နိုင်ငံတော်အခြေပြမိန်ကဟာသူ့ကိုမုန်းတဲ့သတင်းဌာနတွေကချီးကျူးရတဲ့အထိအောင်မြင်မှုရခဲ့တယ်လို့လဲပြောဆိုသွားပါတယ်။ဒါပေမဲ့မိန်ခွန်းပြောနေတဲ့အချိန်သတင်းထောက်တွေကိုကင်မရာတွေပိတ်ဖို့ညွှန်ကြားခဲ့ပြီးတော့သတင်းဆက်ယူခွင့်မပေးတဲ့အတွက်သမ္မတထရန့်ရဲ့ပြောဆိုချက်အပြည့်စုံကိုထုတ်လွှင့်နိုင်ခြင်းမရှိပါဘူး။ညစာစာပွဲအကြောင်းတိုက်ရိုက်ထုတ်လွှင့်တဲ့ CSPN သတင်းဌာနရဲ့ထုတ်လွှင့်ချက်ကလည်းပြတ်တောက်သွားခဲ့ပါတယ်။သတင်းမီဒီယာတွေဟာပဲလိုက်မှုရှိပြီးတော့သူနဲ့သူ့အဆိုအဖွဲ့ပေါ်ဆန့်ကျင်ပြောဆိုကြတယ်ဆိုပြီးသမ္မတထရန့်ကအစဉ်တစိုက်ဝေဖန်ဆွဆွဲလာတာဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံမှာကိုလိုနီတဲ့စစ်သွေးကြွတွေကိုရှင်းလင်းမှုအမေရိကန်စစ်တပ်ကိုခွင့်ပြုထားကြောင်းသမ္မတအင်ဂျီရိုရဲ့ပြောဆိုချက်ပေါ်စိုးရိမ်တဲ့အကြောင်းပါကစ္စတန်ကာဝေးဝန်ကြီးကပြောဆိုလိုက်ပါတယ်။အင်ဂျီရိုရဲ့ကြီးညာချက်ကတော့သမ္မတဒေါ်နယ်ထရန့်ရဲ့တနစ်တာသမ္မတတန်းတွင်နိုင်ငံခြားမူဝါဒရေးမှာအောင်မြင်မှုမှတ်တမ်းတွေဖြင့်အင်ကာနီကသတင်းမီဒီယာတွေကိုအီးမေးကပေးပို့တဲ့ကြီးညာချက်ထဲမှာထည့်သွင်းထားတာပါ။အင်ဂျီရိုရဲ့ကြီးညာချက်ထဲမှာတော့တာရှဒေသနဲ့ပတ်သက်လို့အခြေအနေတစ်ခုချင်းပေါ်မူတည်ဆုံးဖြတ်မဲ့မဟာဗျူဟာအရ အာဖဂန်နဲ့ပါကစ္စတန်နိုင်ငံတွေမှာအချက်ဖက်ဝါဒီတွေခိုလုံခွင့်မရအောင်လိုအပ်တဲ့လုံခြုံရေးနဲ့အထောက်ပံ့တွေကိုစစ်တပ်ကခွင့်ပြုထားတဲ့အကြောင်းဖော်ပြထားပါတယ်။ပါကစ္စတန်ကာဝေးဝန်ကြီးခူရန်ဒက်ဂျီယာခန်ကတော့အင်ဗျူရဲ့ကြေညာချက်ပေါ်အလေးနဲ့သဘောထားကြောင်း VOA နဲ့တိကျမင်းမြန်ကမှပြောဆိုခဲ့တာပါ။ပါကစ္စတန်နိုင်ငံဟာအချုပ်ချာအာဏာပိုင်ဆိုင်တဲ့တိုင်းပြည်တစ်ခုဖြစ်တဲ့အတိုင်းအချုပ်ချာအာဏာကိုလေးစားလိုက်နာဖို့လိုအပ်ကြောင်းအမေရိကန်နေနဲ့ရှင်းရှင်းလင်းလင်းသိစေလိုတယ်လို့လည်းပြောဆိုခဲ့ပါတယ်။ပါကစ္စတန်နဲ့ဆွေးနွေးတိုင်ပင်မှုတွေလုပ်ဖို့လိုအပ်ကြောင်းနဲ့အမေရိကန်ရဲ့ပြောဆိုမှုတွေကြောင့်အာဖဂန်နိုင်ငံနဲ့ငင်းချင်းရဖို့အလန့်ဝေးနိုင်ကြောင်းလည်းပါကစ္စတန်ကာဝေးဝန်ကြီးကပြောဆိုခဲ့တာပါ။ပါကစ္စတန်နဲ့အမေရိကန်နိုင်ငံတို့ကြားဆက်ဆံရေးကတော့မချသေးငါစားလို့တိတိကျကျကြာဆင်းလာနေပါတယ်။ပြီးခဲ့တဲ့လတည်းမှာလည်းပါကစ္စတန်နေနဲ့တိုင်းပြည်တွေမှာရှိနေတဲ့အချမ်းဖက်ကွန်ရက်တွေကိုရှင်းလင်းဖို့ခိုင်မာတဲ့ဆောင်ရွက်မှုတွေမလုပ်မချင်းပါကစ္စတန်ကိုလုံခြုံရေးအတွက်အမေရိကန်ကထောက်ပံ့နေတဲ့အကူအညီတွေအားလုံးနှိပါးကိုဖျက်ဆီးဖို့သမ္မတထရန့်အစိုးရကကြေညာထားပါတယ်။
ပါကစ္စတန်နိုင်ငံဟာတာလီဘန်တို့ရဲ့ဌာနချုပ်ဖြစ်တဲ့ဆိုပြီးအာဖဂန်နစ္စတန်နိုင်ငံဘက်ကဒီကနေ့ဆွဆွဲပြောဆိုလိုက်ပါတယ်။တပုံတွေကိုချေမှုန်းပစ်မယ်ဆိုပြီးအပြောသက်သက်လုပ်နေမဲ့အစားချက်ချင်းအရေးယူလို့ဆောင်ဖို့အာဖဂန်သမ္မတအာရှဖ်ဂန်နီကရုပ်မြင်သံကြားကနေပြောကြားတဲ့နိုင်ငံတော်မိန့်ခွန်းထဲမှာအင်းနီချင်းပါကစ္စတန်ဘက်ကတောင်းဆိုသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာလက်တလောဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုရဲ့နောက်ွယ်ကကြံစီလှုပ်ကိုင်သူတွေရဲ့နာမည်စင်းကိုပါကစ္စတန်ဘက်ပေးပို့ထားပြီးဖြစ်တယ်လို့ပါကစ္စတန်ဘက်ကလက်တွေ့ကြတဲ့အရေးယူဆောင်မှုတွေလုပ်ဖို့မျှော်လင့်တယ်လို့လည်းသမ္မတဂန်နီကပြောဆိုသွားပါတယ်။တာလီဘန်တပုံတွေနဲ့မဟာမိတ်ဟန်နကီအကြမ်းဖက်အဖွဲ့ကွန်ရက်တို့ပါကစ္စတန်နိုင်ငံမှာအခြေစိုက်နေကြတယ်ဆိုတဲ့ဆွဆွဲပြောဆိုချက်တကိုပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကပယ်ချသွားပါတယ်။အာဖဂန်နိုင်ငံတွင်းကပုံခွဲတိုက်ခိုက်မှုဖြစ်ပွားစေခဲ့တဲ့လုံခြုံရေးဆိုင်ရာလျှင်ချက်တွေပေါ်အာရုံစိုက်ဖို့ကိုလည်းအာဖဂန်အစိုးရဘက်ကပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကတိုက်တွန်းသွားပါတယ်။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်မြန်မာဘာအစီအစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်မြုံနှံထားတဲ့နေရာတွေကိုထပ်မံတွေ့ရှိခဲ့ရကြောင်းသတင်းတွေနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်ပူပန်မှုတွေထွက်ပေါ်လာနေပါတယ
်။ We are deeply, deeply troubled by those reports of mass graves. And I want to point out that these are in the northern Rakhine state.
ရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်မြုံနှံထားတဲ့သတင်းတွေနဲ့ပတ်သက်လို့အလွန်အမင်းစိုးရိမ်မိကြောင်းနဲ့တွေ့ရှိခဲ့တဲ့နေရာကလည်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာတွေနေထိုင်ရနေရာတွေဖြစ်နေတာတွေ့ရကြောင်းနဲ့အခြေအနေကိုအနည်းစောင့်ကြည့်နေကြအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟက်တာနော်ရကဝါရှင်တန်မှာမနေ့တုန်းကပဲသတင်းတောက်တွေကိုပြောဆိုသွားတာပါ။ဖြစ်ဖြစ်ခရရနဲ့ပတ်သက်လို့ကဘာကြီးကတီးခွင့်ရဖို့လိုတဲ့အတွက်တီးကြလွတ်လပ်ပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေလိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂတွင်ရင်းမှုချုပ်ရဲ့ပြောခွင့်ရသူစတီဖန်ဒူဂျာရစ်ကလည်းအလောင်းတွေကိုအစုလိုက်ပြုံလိုက်မြုပ်နှံထားတဲ့နေရာတွေထပ်မံတွေ့ရှိရတယ်လို့ဆိုတဲ့သတင်းတွေအပေါ်အလွန်မင်းစိုးရင်ကြောင့်မနေ့တုန်းကပဲပြောဆိုခဲ့တာပါ။ဒီလိုစိုးရင်စရာသတင်းတွေကြောင့်ရခိုင်ပြည်နယ်ကိုကုလသမဂ္ဂတာဝန်ရှိသူတွေဝင်ရောက်ခွင့်ရရှိရေးရလဲအရေးကြီးကြောင်းပြောဆိုသွားပါတယ်။ AP သတင်းကတော့တကြောပြန်ပြပကတ်တွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်မြုပ်နှံထားတဲ့နေရာအနည်းဆုံး၅ခုကိုအတည်ပြုနိုင်ကြောင်းပြောဆိုထားတာပါ။ AP သတင်းဌာနရဲ့ဖော်ပြချက်ကတော့ရခိုင်ပြည်နယ်အစုကပြောခွင့်ရသူကမှန်မှန်ကန်ကြောင်းညှင်းဆိုခဲ့တယ်လို့သတင်းမှားတွေနဲ့ပတ်သက်လို့ဥပဒေကြောင်းအရအရေးယူကင်တွယ်သမှဖြစ်ကြောင်းလဲ VOE ကိုပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်ကနေအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်နှစ်သားစင်ယောက်ကိုမင်းမြန်းမှုတွေလက်ကင်ဖုန်းနဲ့ရကုထားတဲ့မှတ်တမ်းတွေအရအစုလိုက်ပြုံလိုက်မြုပ်နှံထားတဲ့အလောင်းတွေရဲ့မျက်နှာတွေကိုမမမီနေအောင်အစစ်ရင်နဲ့လောင်းထားတာဒါမှမဟုတ်တနက်နဲ့ပစ်ထားတာတွေ့ရပြီးတက်ပြတ်မှုတွေဟာဘူးစီတောင်မြို့နယ်ကုတားပြည်မှာဖြစ်ပွားခဲ့တဲ့လက္ခဏာတွေတွေ့ရကြောင်းလည်းဖော်ပြထားပါတယ်။
အမေရိကန်နိုင်ငံမှာခေါ်လုံနေတဲ့အင်ဒိုနီးရှားနိုင်ငံကခရီးယန်ရွှေပြောင်းဒုက္ခသည်50ခန်းကိုနှစ်ရက်ပြန်ပို့မဲ့သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုအမေရိကန်ပြည်내တရားသူကြီးတို့ကနောက်တစ်ကြိမ်ပိတ်ပင်တားမြစ်လိုက်ပါတယ်။မွတ်စလင်အများစုဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကိုပြန်ပို့ခံရရင်အကြမ်းဖက်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်ဆိုပြီးအဲ့ဒီဒုက္ခသည်တွေကပြောဆိုထားတာပါ။အင်ဒိုနီးရှားရွှေပြောင်းဒုက္ခသည်တွေရဲ့အခြေအနေကိုပြန်လည်စဉ်းစားသုံးသပ်ဖို့အချိန်လိုတယ်ဆိုပြီးပေါ့စတွန်တရားသူကြီးပက်တစ်ဆီရစ်ကကြာတာပြည်နေမှာအမိန့်ချမှတ်လိုက်တာပါ။အမေရိကန်လူဝင်မှုကြီးကြပ်ရေးဥပဒေတွေအရဒုက္ခသည် ရဲ့အမှုကိုစစ်ဆေးကြားနာခြင်းမပြုရသေးခင်အချိန်မှာတော့ဒုက္ခသည်တွေနေရာပြန်ပို့ခရနိုင်တယ်လို့လည်းတရားသူကြီးဆရစ်ကပြောပါရယ် Coverseas လုပ်ငန်းစဉ်အရာသူတို့ရဲ့မိခင်တိုင်းပြည်မှာနှိပ်စက်ညှဉ်းပန်းမှုခံရနိုင်တယ်ဆိုရဲဆိုရင်စိတ်ကြောင့်အမေရိကန်နိုင်ငံမှာနေထိုင်ခွင့်ပြုမလားဆိုရဲဆုံးမြတ်ချက်စောင့်ဆိုင်နေတဲ့အချိန်အတွင်းဒုက္ခသည်တွေကိုနေရာရင်ပြန်ပို့နိုင်ပါတယ်လို့တရားသူကြီးပက်တီဆရစ်ကပြောပါရယ် New Hampshire မှာခေလုံးနေကြတဲ့အင်ဒိုနီးရှားဒုက္ခသည်တွေကိုနေထိုင်ခွင့်ပြုတဲ့အမိန့်ကိုပြစ်ခဲ့တဲ့နိုဝင်ဘာလမှာတရားသူကြီးဆရစ်ကထုတ်ပြန်ခဲ့တာပါတချို့ဒုက္ခသည်တွေကတော့အမေရိကန်ပြည်ထောင်စုကိုလွှင့်ခဲ့တဲ့နှစ်ပေါင်း20ကျော်လောက်ကတည်းကရောက်ရှိနေကြတာဖြစ်ပါတယ်
။ကျူးဘားနိုင်ငံကကွယ်လွန်သူကွန်မြူနီကောင်ဆောင်ဖီဒယ်ကက်စတိုရဲ့တာအကြီးဆုံးဟာစိတ်ချဝေနာအတွက်လက်နက်ချီစိတ်ကုသခံယူခဲ့ရပြီးနောက်မနေ့တုန်းကပဲသူ့ကိုယ်သူအဆုံးစီရင်သွားခဲ့ကြောင်းနိုင်ငံပိုင်သတင်းကကြေညာပါတယ်။အသက်68နှစ်အရွယ်ဖီဒယ်ကက်စတိုတိုင်စ်ပါလတ်တာစိတ်ချဝေနာပြင်းထန်ခံစားနေခဲ့ရကြောင်းလည်းသတင်းကဖော်ပြပါတယ်။စိတ်ချဝေနာအတွက်ဆေးရုံတင်ကုသပေးခဲ့ရပြီးနောက်ပိုင်းမှာတော့ပြင်ပလူနာဖြစ်တဲ့ဆက်လက်ကုသမှုခံယူနေခဲ့ကြောင်းလည်းပြောဆိုထားတာပါ။ပါကင်ဖြစ်သူနဲ့ရုပ်ချင်းစင်တဲ့အတွက်ဖီဒယ်အသေးစားလို့လူသိများတဲ့ကက်စတိုတိုင်စ်ပါလတ်တာတချင်းကဆိုဗီယက်ယူနီယံမှာနျူကလ িয়ার ယူပပိရပညာကိုသင်ယူခဲ့ပြီးကျူဘားနိုင်ငံတော်အတိုင်ပင်ခံကောင်စီမှာသိပ္ပံဆိုင်ရာအကြံပေးဖြစ်နေလဲတာဝန်ယူခဲ့သူဖြစ်ပါတယ်ကျူဘားသိပ္ပံအကယ်ဒမီရဲ့ဒုက္ခဖြစ်နေလဲတာဝန်ယူခဲ့ဘူးသူဖြစ်တယ်လို့ကျူဘားနိုင်ငံရဲ့နျူကလ িয়ার လုပ်ငန်းတွေမှာလည်း1980ပြည်နှစ်ကနေ1992ခုနှစ်ထိဦးဆောင်ခဲ့တာပါသူဟာဖခင်ဖြစ်သူရဲ့ပထမအိမ်တော်ပဲမတတရက်ပရလကမွေးဖွားခဲ့သူဖြစ်ပါတယ်ဖခင်ဖြစ်သူဖီဒယ်ကက်စတိုကတော့ကျူဘားအနာရှင်ဘက်တစ်စတာကို1959ခုနှစ်ကဖြုတ်ချခဲ့တဲ့တော်လှန်မှုတွေမတက်မီလူငယ်ဘဝမှာပဲထက်တန်းလွန်အတိုင်းဝန်းကမိခင်ဖြစ်သူနဲ့ပထမအိမ်တော်ကျခဲ့တာပါမိခင်ဘက်ကသွေးသားတော်ဆက်တဲ့ဝမ်ကွဲညီကိုတွေထဲမှာတော့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကအဝေးရောက်ကျူဘားနိုင်ငံသားတွေကိုကူစားပြုထားတဲ့ Republican အောက်လွှတ်တော်အမတ်မာရီယိုတိုင်စ်ဘာလတ်အောက်လွှတ်တော်အမတ်လင်ကွန်တိုင်စ်ဘာလတ်တို့လည်းပါဝင်ကြပါတယ်
တရုတ်နိုင်ငံကိုတုံ့ရတာခီးစင်နဲ့ရောက်ရှိနေတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကနိုင်ငံကုန်သွယ်ရေးဆိုင်ရာအတားအဆီးတွေကိုဖယ်ရှားရေးတရုတ်ကောင်ဆောင်တွေနဲ့ဆွေးနွေးပြီးတော့သူ့ရဲ့တန်တမာရေးခီးစင်ကိုအဆုံးသတ်လိုက်ပါပြီ။ခီးစင်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့တောက်ကြနေမှာပဲရှန်ဟိုင်းမြို့မှာကျင်းပတဲ့စီးပွားရေးညလခါမှာဝန်ကြီးချုပ်မိန်ခွန်းပြောကြားခဲ့ပါတယ်။ဥရောပတမကိုက် EU အဖွဲ့ဝင်အဖြစ်ကနေရှင်းနှစ်ထဲနှုတ်ထွက်တော့မယ့်အချိန်မှာပဲအာရှတိုက်ကစီးပွားရေးအင်အားကြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးတွေတိုးမြှင့်ဖို့ရွေးချယ်တဲ့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေတရုတ်နိုင်ငံကိုသွားရောက်တာဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်းပင်လည်းဝင်းကြီးချုပ်မေကြာတာပရိနေကတွေ့ဆုံခဲ့ပါတယ် Direct from Washington The Voice
of America The VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို Radio ကသာမကပဲ VOA Internet ဆာမျက်နှာ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်တည်းမှာပဲတိုက်ရိုက်နားဆင်နေပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေနဲ့စတင်နေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာရုတ်အလောင်းတွေအစုလိုက်အပြုံလိုက်မြုပ်နှံထားတဲ့နေရာ၅ခုတက်မနည်းတွေ့ရတယ်လို့ AP သတင်းဌာနရဲ့ဖော်ပြချက်ကိုရခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူတွေကညင်းဆိုလိုက်ပါတယ်။အစုလိုက်အပြုံလိုက်မြုပ်နှံထားတဲ့ဆိုတဲ့ဂူရာပြင်ကြေးရွာကိုရခိုင်ပြည်နယ်အစိုးရအဖွဲ့အနေနဲ့တွားရောက်စစ်ဆေးခဲ့ပြီးဘာမှမတွေ့ရဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရသူကဆိုပါတယ်။သတင်းပြည်စုံကိုတော့ VOA သတင်းတော့မမမြင့်ခိုင်ကသတင်းပေးပို့ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်အပြုံလိုက်မြုပ်နှံထားတဲ့ရုပ်အလောင်းတွေကိုနေရာ၅ခုတက်မင်းင်းမှာတွေ့ရတယ်ဆိုတာအတည်ပြုကြောင်းဖေဖော်ဝါရီ၁ရက်နေ့က AP သတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။ဒီသတင်းနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကလုံးဝညှင်းဆိုလိုက်ပြီးရုပ်အလောင်းတွေအစုလိုက်အပြုံလိုက်မြုပ်နှံထားတာတွေ့ရတယ်ဆိုတဲ့ဗူဒီတောင်မြို့နယ်တဲကဂူဒါပြင်ကျေးရွာကိုတွားရောက်စစ်ဆေးချိန်မှာလည်းဘာမှမတွေ့ရဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေက VOA ကိုပြောပါတယ
်။အဲ့သတင်းရလို့ကျွန်တော်တို့အမှဘူဒီတော်မြို့နယ်အုပ်ချုပ်ရေးမှူးဦးစည်းပြီးတော့ကျွန်တော်တို့အဲ့မှာဟိုပါပေါ့နော်အဖွဲ့ဖွဲ့တာပေါ့နော်ဒီဟိုမြို့နယ်ဥပဒေအရရှိတွေနောက်လောဘကအရရှိတွေနောက်ကမြေဆင်းအရရှိတွေနောက်ကကျွန်တော်တို့ဒီအမှာမွတ်စလင်ယမီယဖတွေပါတာပေါ့ဟိုဒီနေ့သွားကြည့်ပါလေအဲ့နေရာလေးသွားကြည့်ရင်သွားကြည့်တဲ့အခါမှာအဲ့ဒီမှာခုနကပြောတဲ့အဲ့ပြစ်တင်နေရာပုံဝန်းကျင်မှာနော်ဘာမှမရှိပါဘူးနောက်ကအဲ့ယမီယဖတွေရဲ့ပြောပြကြည့်ရတယ်အဲ့နေရာတွေမှာနော်ဘာမှဖြစ်စင်မှလည်းဖြစ်ခဲ့ခြင်းလည်းမရှိဘူးအခုနောက်ကတော့ပြုတ်ထားခြင်းလည်းမရှိဘူးဆိုပြီးတော့ပြောပါတယ်။အဲဘူတန်ကရမီယက်ဖာမုစလင်လည်းပါပါတယ်။ရမီယက်ဖာမုစလင်လည်း9ရက်6ရက်လောက်ပါပါတယ်။အဲသူနဲ့ကျွန်တော်သွားပြီးတော့နော်အခုသွားရပြီးတော့ရှာနေမှာအခုလည်းရှိအဲ့နေရာနေပြီးတော့သတင်းပို့နေပါတယ်။အမြင်မှာဘာမှမရှိပါဘူး
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာရောက်နေတဲ့လူပေါင်း2000ကျော်ကိုတွေ့ဆုံမေးမြန်းပြီးလက်ကင်ဖုန်းနဲ့မှတ်တမ်းတင်ထားတဲ့အချက်လက်တွေအရစစ်တပ်နဲ့ဒေသခံရွာသားတွေကပြီးခဲ့တဲ့နှစ်ဩဂတ်လထဲမှာတပ်ဖြတ်ခဲ့တာဖြစ်ကြောင်း AP သတင်းမှာဖော်ပြထားတာပါ။အစိုးရအပြုံလိုက်မြုပ်နှံထားမှုတွေအမှန်တကယ်မရှိဘဲမဟုတ်မမှန်သတင်းဖော်ပြချက်ဟာတိုင်းပြည်ရဲ့ပုံရိပ်ကိုထိခိုက်စေတာမို့ဒီသတင်းကိုဖော်ပြခဲ့တဲ့ AP သတင်းဌာနကိုတရားစွဲဖို့လှုံ့ဆော်သွားမယ်လို့ဥတည်မောင်ဆွေကပြောပါတယ်
အခုလာမတိုင်ခင်ကနေခဲ့တဲ့အဲမိုးစနေရမိရဖာတွေတော့အဲ့ဒါရင်လည်းကျွန်တော်သွားပြီးတော့စစ်တဲ့ခါမှာမဟုတ်ဘူးလို့ပြောတယ်တွေ့လည်းဘာမှမတွေ့ဘူးလက်ရှိတဲ့အနေမှာရောက်နေတယ်အခုနောက်ပြီးတော့ကျွန်တော်တို့ဒီမုတ်တဲ့ဘုံမှမှာတည်နေခုနောက်ပြီးတော့လွှင့်နေတဲ့ဒရင်ဌာနတွေလည်းကျွန်တော်ပြန်ပြီးတော့အရေးယူဖို့ရှိပါတယ်ဘုရားဆွတ်မှာပေါ့ဗျာခုနောက်ပြီးတော့မဟုတ်ဘဲနဲ့ခုနောက်ပြီးတော့ဒီဒရင်တွေခုနောက်ပြီးတော့ဟိုလွှင့်နေတဲ့ဥစ္စာတွေကျွန်တော်တို့ကခုနောက်ပြီးတော့ဟိုသွားပြီးကြည့်တဲ့ခါမှာဒီဥစ္စာတွေဒီခုနောက်ပြီးတော့မှန်ကန်မှုမရှိဘဲနဲ့အခုနောက်ပြီးတော့ဒီမြန်မာနိုင်ငံရဲ့ဘုံတိတ်ခါပါအော်ဟိုထိလိုက်တယ်နောက်ကနိုင်ငံကလည်းပါလေအမျိုးနိုင်ငံရဲ့ခုနပြောလို့ဒီလူခွေချိုးဖောက်တဲ့ပုံစံမျိုးနဲ့ဒါမျိုးဒီဒါမျိုးဖန်တီးပြီးတော့လုပ်တဲ့လုပ်ရတဲ့ဥပဒေလို့ရှိရင်ခင်ဗျားတို့ဒီနိုင်ငံကဇင်းဌာနတွေကစိတ်ဝင်စားနေတာမေးမဲလာတဲ့အစ်စ်တွေရောက်နေတော့ဒါမျိုးဖြစ်လာအောင်ဖန်တီးတဲ့နောက်ဒီစပြီးတော့ဇင်းတွေခုနပြောလို့မဟုတ်မှန်ဇင်းတွေရေးတဲ့အတွက်သူတို့မှသူတောင်းဝန်ယူရပါမယ်ဒီကိစ္စကို
2019ခုနှစ်စက်တင်ဘာလတုန်းကတော့မောင်တော်မြို့နယ်ရဲဘော်ကြားကြေးရွာနာမှာဟိန္ဒူဘာသာဝင်ရုပ်လောင်း28လောင်းကိုတွေ့ရှိခဲ့ပြီးဒါဟာ ARSA အကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်တယ်လို့တပ်မတော်ဘက်ကတော့သတင်းထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ကြေးရွာမှာတွေ့ခဲ့တဲ့ရုပ်လောင်းတွေကတော့ဒေသခံရွာသားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်ဖြစ်တယ်လို့မြန်မာစစ်တပ်ဘက်ကသတင်းထုတ်ပြန်ထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကကျူးလွန်ခဲ့တဲ့အမှုတွေအတွက်လည်းအရေးယူဆောင်ရွက်မှုတွေရှိပြီးအခုဂူရာပြင်မာရုပ်လောင်းတွေတွေ့တယ်ဆိုတာကတော့ထင်းအောင်ထင်းမားဖြစ်အောင်လုပ်တဲ့သတင်းမားတွေဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရသူဦးတင်မောင်ဆွေကပြောပါရယ
်တပ်မတော်ရောရေးတပ်ဖွဲ့ရောလုတ်ကင်နေတဲ့ကိစ္စနဲ့ပတ်သက်ပြီးဒါကျွန်တော်ဒီဥပဒေနဲ့ညီပဲဆောင်ရမယ်သူရဲ့ခြေတုံးခြေမှုတွေနဲ့ပဲဆောင်ရမယ်ဒီကြားထဲမှာကျွန်တော်တပ်ဖွဲ့ဝင်တွေလုတ်တာခိုင်တာမှားသွားတာတွေရှိပါတယ်ဒီဥစ္စာတွေအလုံးနဲ့ကျွန်တော်တို့ဘက်ကနေပြီးတော့ရုံးစားတို့ဒါခရီးရောက်အောင်ကျွန်တော်တို့ဒါအရေးယူအပြစ်ပေးနေရတယ်ရှိပါတယ်။အခုနောက်ပြလို့မဟုတ်ဘဲနဲ့ခုနောက်ပြလို့ခင်ရမြင်ရကိုခုနောက်ပြလို့เนาะကျွန်တော်တို့ဒီသတင်းတွေဒီဒီဆက်ဖြစ်နေခုနောက်ပြကောလာဟာလာတွေပေါ့။ကောလာဟာလာတွေဖြစ်နေဥစ္စာတွေ။အပြောရဒီဘူကီရူမာတွေပေါ့။ဒါမျိုးတွေကျွန်တော်တို့ပြုတ်ပြီးတော့ဒီအကုန်လုံးဟိုဒါဟိုထင်းအောင်ထင်းမားနဲ့ဒီဒီဟိုလုတ်တဲ့ပုံစံမျိုးတွေအဲဒါတွေတော့ကျွန်တော်နေတာတော့အဆုံးချပါလေ။အဲဒီဒါဒီဥစ္စာဒါ misinformation မဟုတ်ပါဘူး။ disinformation တွေဖြစ်ပါလေ။ဒီမှာကလုတ်ကြံပြီးတော့ဒါမျိုးလုတ်နေတဲ့ဒီကိစ္စတွေကိုတော့ဒါကျွန်တော်အနေနဲ့ဒီတာဝန်ရှိတဲ့သူတွေနဲ့ဒါခုနကပြောကြအတရားဥပဒေကကျွန်တော်ကရာဆွေးဆိုတာဖြစ်ပ
ါရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်မြုံနှံထားတဲ့နောက်ထပ်နေရာ၅ခုကိုအတည်ပြုနိုင်ကြောင်း AP သတင်းဌာနရဲ့ဖော်ပြချက်နဲ့ပတ်သက်လို့ထိထိရောက်ရောက်စုံစမ်းစစ်ဆေးမှုတွေခွင့်ပြုဖို့မြန်မာအစိုးရကိုကုလသမဂ္ဂက February 1ရက်နေ့ကတိုက်တွန်းထားပါတယ်ရှင်
ဖီရီသတင်းတော့မမမြင့်ခန့်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတခါနားဆင်ရမှာကရန်ကုန်မြို့တက္ကသိုလ်ရိပ်သာလန်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့နေအိမ်ကိုမီးစာတက်ဓာတ်ဆီပလင်းနဲ့ပစ်ခတ်တိုက်ခိုက်ခဲ့သူကိုတောက်ကြဒီကနေ့မနက်ပိုင်းမှာဖမ်းဆီးလိုက်ပါတယ်ပြစ်မှုကျူးလွန်သူကိုဥပဒေအတိုင်းအရေးယူဆောင်ရွက်သွားမယ်လို့ရန်ကုန်တိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းကိုတော့ VOA သတင်းတော့ကိုထက်အောင်ခန့်ကတင်ပြပါမယ်
ဖေဖော်ဝါရီလနေ့မနက်စောပိုင်းကရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းပေါ်မှာရှိတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့နေအိမ်ကိုမိစာတက်ထားတဲ့ဓာတ်ဆီပလင်းနဲ့ပစ်ခတ်တိုက်ခတ်တဲ့သူကိုရန်ကုန်တိုင်းရဲတပ်ဖွဲ့က24နာရီအတွင်းဖမ်းဆီးမိခဲ့ပါတယ်။ပြစ်မှုကျူးလွန်တဲ့သူဟာစိတ်မနှံ့သူတူဖြစ်ပြီးတော့ဥပဒေအတိုင်းရေးယူဆောင်ရွက်သွားမယ်လို့လည်းရန်ကုန်တိုင်းရဲတပ်ဖွဲ့ကတာဝန်ရှိသူရဲမှုမြင့်ထွေးက VOA ကိုခုလိုပြောပါတယ
်။ဟုတ်ကဲ့ဥပဒေအတိုင်းဆက်လုပ်ပါမယ်ဖမ်းဆီးရေးယူထားတာမှန်ပါတယ်။လက်မရှိတာမှန်ပါတယ်မနဲ့ကဖမ်းထားတာပါကျွန်တော်လည်းရန်ကုန်မြို့လုံခြုံရေးတော်အချိန်ကြီးဟုတ်လားဆောင်ရွက်နေတာဖြစ်ပါတယ
်ပြစ်မှုကျူးလွန်သူဟာဒဂုံမြို့တဲ့မြောက်ပိုင်းမှာနေထိုင်သူဖြစ်ပြီးတော့မြဝါပလာဇာမှာလုံခြုံရေးတာဝန်ထမ်းဆောင်တဲ့ဝန်ထမ်းတူဖြစ်ပါတယ်ပြစ်မှုကျူးလွန်သူကိုပြစ်မှုကျူးလွန်သူတွားရောက်တဲ့လမ်းကြောင်းက CCTV မှတ်တမ်းတွေကတဆင့်ချေရခံပြီးဖမ်းဆီးမိတာဖြစ်ပါတယ်ပြစ်မှုကျူးလွန်သူအိမ်ကိုတွားရောက်ရှာဖွေရမှာပါဝင်တဲ့အုပ်ချုပ်ရေးမှူးကိုတူဝါထွန်းကအခုလိုပြောပြပါတယ
်ရောက်သွားတဲ့အချိန်မှာတော့သူ့မိသားစုပဲရှိတယ်သူကတော့မရှိဘူးအကြီးအသေးကအဲ့နဲ့ကျွန်တော်လှိုးနဲ့ပြီးတော့ကျွန်တော်သူ့မိသားစုနေကြီးတဲ့ခါကျတော့သူ့အမေကြီးကအစ်ယောက်သားကဒီမြမပလာဇာမှာလုံခြုံရေးဝန်ထမ်းလုပ်တယ်တဲ့အခုတော့သူလုံခြုံရေးဟိုဟိုမှာရှိတယ်ပေါ့ကျွန်တော်မြမပလာဇာကိုလိုင်းပြီးတော့ဖွင့်တက်လုပ်ပြီးတော့ပြန်ဝင်တဲ့ခါမှာသူ့ဟိုမှာသွားတွေ့တာဗျဟိုမှာသွားတွေ့တော့တော့သူအဲ့မနက်ပိုင်းကတုံးကြည့်ထားတဲ့အင်းကြီးဥပစာကြီးသဆိုးကြီးအဲ့အဲ့ဒါတွေပေါ့နောက်ကျော်ဘူးအဲ့အဲ့ဒါလေးတွေလည်းဟိုမှာတက်တူပစ္စည်းတွေပိုင်းသူတို့ဟိုမှာသိမ်းပြီးတော့သူတို့ရက်ကိုသူတို့ဆက်နဲ့ပြန်ပေါက်ပြီးတော့သူတို့ဖမ်းပြီးပြီဆိုတဲ့အကြောင်းဆက်နဲ့ပို့ပြီးတော့ပိုင်ပါလေးနဲ့ပုံနေပြန်ပို့တယ်ဗျ
ပြစ်မှုကျူးလွန်သူကိုတော့ဗဟန်းမျိုးမှရဲစခန်းကရာဇသက်ကြီးပုံမှ436နဲ့အမှုဖွင့်ထားပါတယ်ပြစ်ခတ်တိုက်ခိုက်မှုကြောင့်ခြံဝင်းအတွင်းခြံဆောင်တဲအနီးကရေပိုက်မီးလောင်ကျွမ်းခဲ့ပြီးလူထိခိုက်ဒဏ်ရာရရှိတာတော့မရှိခဲ့ပါဘူးဓာတ်ဆီပလင်းနဲ့ပြစ်ပေါက်မှုဖြစ်ပွားပြီးမကြခင်မှာပဲအိမ်ရှိပလက်ဖောင်းပေါ်တွာလာခွင့်ပိတ်လိုက်ပြီးလုံခြုံရေးချထားခဲ့ပါတယ်2015ခုနှစ်နှစ်စံပိုင်းကလည်းနိုင်ငံတော်တိုင်ပင်ခံရဲ့တက္ကသိုလ်ရိပ်သာလမ်းကနေအိမ်ကိုစိတ်မနှံ့သူတူကဲနဲ့ပြစ်ပေါက်ခဲ့တာကြောင့်ခြံဝင်းတကားပေါက်ကမှန်တစ်ချက်ပျက်စီးခဲ့ပါသေးတယ် အခုလိုအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်ပြည်သူလူထုကြားမှာလုံခြုံရေးအတွက်စိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်။အဆိုပါဖြစ်စဉ်ဖြစ်ပွားပြီးမကြခင်မှာပဲရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဥဆောင်ပြီးရန်ကုန်တိုင်းဒေသကြီးလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအတွက်လုပ်ငန်းညီနိုင်အစည်းအဝေးကျင်းပခဲ့ပါတယ်ခင်ဗျာ
။သောရရှင်များရှင်မြန်မာနိုင်ငံမှာလူပုဂ္ဂိုလ်အချင်းချင်းကြားမယုံကြည်မှုတွေဟာ2015အထွေထွေရွေးကောက်ပွဲမတိုင်ခင်ကအခြေအနေနှိပါအထိကျဆင်းသွားခဲ့တဲ့အကြောင်းရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ကကောက်ယူတဲ့လူထုသဘောထားစစ်တမ်းမှာတွေ့ရပါတယ်။ဒီမိုကရေစီလူ့အဖွဲ့အစည်းအတွက်အခြေခံကျတဲ့လူအချင်းချင်းကြားယုံကြည်စိတ်ချမှုတွေမြန်မာနိုင်ငံမှာကျဆင်းလာနေတာဟာဘာကြောင့်များပါလဲ။ယုံကြည်မှုတွေတည်ဆောက်နိုင်ဖို့ဘာတွေလုပ်ဖို့လိုမလဲဆိုတာတွေကို VOA စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382ငါငါငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
မနက်ဖြန်စနေည VOA ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာမိမိတို့ရဲ့ဖုန်းနံပါတ်တွေကိုလည်းကြိုတင်ပေးပို့ကြဖို့ထပ်ပြီးအသိပေးလိုက်ရပါတယ်အခုတခါတော့ရှင်နေဦးကိုနီလှုပ်ကြံခံရမှုဒီကနေ့တရက်ခွင်နဲ့ပတ်သက်တဲ့ထူးခြားမှုတွေကိုတင်ပြခြင်းပါတယ်ဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်မှာတရားရုံးထုတ်ချိန်ဦးကိုနီလှုပ်ကြံတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ဖမ်းဆီးတရားခံတွေကိုစွဲချက်တင်သင့်မတင်သင့်နှစ်ဖက်ရှိနေတယ်ရှောက်လဲခဲ့ကြပြီးရှေ့လာမဲ့ယုံချင်းမှာတော့တရားသူကြီးကဆုံးဖြတ်မှာဖြစ်ပါတယ်အမှုအတွက်အရေးကြီးတဲ့အချိန်ရောက်လာချိန်မှာတရားခွင်ရဲ့လုံခြုံရေးကိုအထူးတင်းကျပ်ပြီးလုံခြုံရေးစနစ်တကျဆောင်ရွက်ပေးတဲ့လို့ဥပဒေပညာရှင်တွေကအကြံပြုနေကြပါတယ်ဒီကနေ့ယုံထုတ်ချိန်လူတချို့ကတော့တရားရုံးကိုရောက်လာပြီးစင်တူစာသားတွေပါတဲ့တီရှပ်တွေကိုဝတ်ဆင်ပြီးတရားခံတွေကိုဝန်းရံခဲ့တာဟာလုံးုံရေးအတွက်စိုးရိမ်စရာရှိပြီးချင်းချောက်မှုဆန်တဲ့လုပ်ရဖြစ်တယ်လို့တရားလူရှေ့နေတွေကပြောပါတယ်မတ်စုမွန်ကဆက်ပြီးတင်ပြမှာပါ
အာဏာရပါတီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေကြံပေးရှင်နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရလို့တည်ဆုံသွားတာပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ကဆိုတနှစ်တိတိရှိသွားပြီဖြစ်ပါတယ်ဦးကိုနီကိုရန်ကုန်လေစိတ်မှာတနက်နေ့ပြစ်ခတ်လှုပ်ကြံခဲ့တဲ့တရားခံကြည်လင်းကိုဝိုင်းဝန်းဖမ်းဆီးပေးခဲ့တဲ့တက္ကစီအငားရင်ပေါင်းကိုနေဝင်လဲတည်ဆုံခဲ့ရပါတယ်ဒီလှုပ်ကြံမှုနဲ့ပတ်သက်လို့ကြည်လင်းပါဝင်ဒီလှုပ်ကြံမှုမှာကြံရပါအဖြစ်ပူပေါင်းကြံစီသူလို့တန်တရားရှိတဲ့သူတွေကိုပါဖမ်းဆီးပြီးတော့တပ်တွေ80ကျော်ကိုစစ်ဆေးပြီးတရားရုံးထုတ်စစ်ဆေးလာတာဟာအကြိမ်40ကျော်သွားပြီဖြစ်ပါတယ်ဒီကနေ့တောက်ကြနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာတရားလူပြတပ်တွေတွေကိုစစ်ဆေးပြီးတဲ့နောက်တရားခံနဲ့အပေါင်းပါနောက်တရားခံလို့ယူဆတဲ့သူတွေကိုစွဲချက်တင်သင့်မတင်သင့်နှစ်ဖက်ရှိနေတွေကရှောက်လဲခဲ့ကြပါတယ်လာမယ့် February လ9ရက်နေ့ယုံချိန်မှာတော့တရားသူကြီးကဒီအမှုကိုစွဲချက်တင်သင့်မတင်သင့်ဆုံးဖြတ်နိုင်ခြင်းရှိတယ်လို့တည်ဆုံသူကိုနေဝင်းဘက်ကတရားလူရှိနေအဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်ကြီးဦးရောဘတ်ဆန်ကအခုလိုပြောပြပါတယ
်အခုအဆင့်ကစွဲချက်တင်သင့်မတင်သင့်အဆင့်ကိုရောက်လာတယ်ပြောမယ်ဆိုရင်အမှုတဝက်ရောက်တာပေါ့ဗျာလာမယ့်9ရက်နေ့မှာစွဲချက်နဲ့ပတ်သက်တဲ့အမိန့်တစုံတရာချမှတ်မယ်အဲ့ဒါပြီးလို့ရှိရင်ရှေ့ကိုဆက်သွားတော့မှာပေါ့အမှုကပြီးကနီးတာနေတော့ပြဿနာတွေတက်လာလေပေါ်ကြည့်လို့ဒီကဦးဒီပုံမှန်စကူမှာလွတ်လပ်စွာတရားစီရင်လို့ပြောတာလေအဲ့တော့လွတ်လပ်စွာတရားစီရင်ကိုလွတ်လွတ်လပ်လပ်တရားမစီနိုင်အောင်အမှုကိုမတည်ဆောက်နိုင်အောင်เนาะဒါချင်းချောက်မှုရှိတဲ့သဘောမျိုးဖြစ်နေတယ်အဲ့တော့တရားသူကြီးရဲ့အစိုးရရှိနေတွေတော့အပြင်ရှိနေတွေနောက်ပြီးတော့တာဝန်ကျနေတဲ့ရဲတွေကိုเนาะဒါဆွဲဝိုက်တော့အပြင်ချင်းချောက်ရရောက်ပြီဒါကိုအချိန်မီမိုက်ရောင်းတိုင်းရဲတပ်ဖွဲ့ကမထိန်းသိမ်းနိုင်ဘူးဆိုရင်နော်ရုံးစကားတွေဖြစ်ပြီးတော့တရားခံတွေလူမျိုးကလူမျိုးကြောင့်ကိုဖြစ်သွားစေနိုင်တယ်
ဒီကနေ့တရားခံတွေကိုရုံးထုတ်စစ်ဆေးချိန်မှာတော့လူ၄ဦးခန့်လောက်ကမင်းတို့ထမင်းဝအောင်စားထားဆိုတဲ့စာတမ်းပါတဲ့တူညီတီရှပ်တွေကိုဝတ်ဆင်ပြီးတရားခွင်အနည်းကိုလာရောက်ခဲ့တဲ့အတွက်လုံခြုံရေးတာဝန်ယူထားတဲ့ရဲအရာရှိကတတိပေးခဲ့ပါတယ်ဒီလိုမျိုးချင်းချောက်တဲ့စကားဆန်တဲ့စာသားတွေပါတဲ့တီရှပ်ကိုဝတ်ဆင်ပြီးလာရောက်ခဲ့တဲ့အပေါ်လုံခြုံရေးဟာအထူးစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်လာနေတယ်လို့ဦးရောဘတ်ဆန်ကပြောပါတယ်
ဒီလိုတီရှပ်တွေနဲ့ကမ်ပိန်းလုပ်လာတာကဥပဒေကိုမတင်မဲ့မည်သို့ကြားတယ်เนาะအဲ့ဒါကြောင့်မလို့လေးလေးလေးနဲ့စဉ်းစားပြီးတော့ရန်ကုန်တိုင်းရဲတပ်ဖွဲ့ရဲ့ကြိုတင်စီမံမှုတွေပြုလုပ်တယ်စစ်စင်းနေတဲ့ယုံမှဒီလိုလုပ်တာဟာတော်တော်လေးကိုစနစ်ကျွန်သွားပြီပေါ့ဗျာပေါင်းကျွန်သွားပြီမြန်မာနိုင်ငံရဲ့တရားစီရင်ရေးကိုစိန်ခေါ်ချက်ပဲတရားဥပဒေစိုးမိုးရေးကိုပမာမကန့်ပြုတာဒါတွေကိုမြင်နေရရေးရ ate yeta pwe wo chang pya pyo in ya thau pi lo pe cha pi ya lo apa ga no tia u ri chang ya yee u chang le ya mi a de lo mo bu so yin do di le mo ma lo lo la la si thau pya nai mu a khe khe di paw la me si lu ri ya le be no u ri ne chang pya mi lo win yan ja bu lo pi lo be chan lo pyo yin
akhu lo myo a mu ko swa jet tin tin ma tin tin song phyat daw me a yee ji de a chein yauk la de a chein ma do long jong ye a si man thu that swa ne tat sai ne ta win shi de tu ri bak ga tia khwin go di that po wi tin jet de a thu khun yong tia yong phi a le na tha saung yat tin mi lo myama na ngan shi ni mya kwin yak ga shi ni ji u tain tan wa ga le a chan pyu ba de
ka me wa ong sa tha so de di set ni wet da de bu no tu ba a deibe ne le tin lo na nyu sin na ni da ji lin lo we twin wa ong sa tha lo chin chauk de taba la de tu de lo le sin na lo ya
ho ke
ku da ba tu ya de a lu ri da ba lo ri khun ဒါလုပ်ကြတော့သိမကောင်းဘူးဗျ။သူကြီးတော့တိတိတင်းတင်းကြပ်ကြပ်ဖြစ်နေတာပေါ့နော်။အဲ့လိုအထူးတရားယုံမှုနဲ့ဖြစ်နေတယ်။အထူးတရားယုံဆိုတာတော့သူကြီးရာလဲအဲ့လိုပေါ့ဗျာ။အများဝင်လို့မရအောင်ထောက်မှုကဆက်တာလို့ဗျာ။လူသူကြီးဆိုတာဒါမျိုးဖြစ်နေတယ်လို့ကျွန်တော်ထင်တယ်။အဲ့မှာပူလုံလုံလေးမလို့တက်တည်ရဲ့လူကြီးရှိနေတဲ့လူကြီးအလားထက်တဲ့ဘက်ကတက်တည်ရဲ့ဖြစ်ဖြစ်ပေါ့နော်။နောက်တစ်ခါဦးဒီချန်ခန်ကြီးရဲ့လူကြီးလေးကျွန်တော်စိတ်ပူတယ်ဗျာ။ဒါပြောမရဘူးလေ။မပြင်းထန်တဲ့လေဖြစ်တာဗျာ
။ဟုတ်ကဲ့။
အလန့်ကျသွားပြီ။အဲ့ဒါမျိုးကမပြောနိုင်ဘူး။ညနေတော့တကယ်တော့တလူမစစ်တင်
ပြန်ကြ ాయి ဝင်ကြီးပါပါဝင်တဲ့နိုင်ငံတော်အစီအစဉ်နဲ့သွားခဲ့တဲ့ပြည်ပခီးစဉ်ကအပြန်ရန်ကုန်နိုင်ငံကလေစိတ်လိုလူစီကားတဲ့နေရာမှာဥကောင်းကိုတနက်နဲ့တစ်ပစ်ပြီးလှုပ်ကြံတက်ဖြတ်ခံရတဲ့ဥကိုနီအမှုမှာပူပေါင်းကြံစည်သူလို့ယူဆရတဲ့အောင်ဝင်းခိုင်ကတော့လွတ်မြောက်နေစေဖြစ်ပြီးတရားခံကြည်လေးနဲ့တကွာအောင်ဝင်းစော်အောင်ဝင်းထွန်ဇေယျဖြိုးတို့ကိုရာဇသက်ကြီးပုံမှလူတက်မှုပုံမှ302/1/302နဲ့ဒီလူတက်မှုကိုတင်ကူးကြံရွေချက်နဲ့အားပေးကူညီမှုပုံမှ302နောက်34တို့အပြင်လက်နက်မှုပုံမှ19ကားကြီးစာလုံးနောက်အောင်ဝင်းခိုင်ထွက်ပြေးမှုမှာထွက်ပြေးတရားခံကိုအားပေးကူညီမှုပုံမှန်112တို့နဲ့ပါတရားစွဲဆိုဖို့ဆွဲချက်တင်နိုင်ရေးတရားလိုရှင်းနေတွေကကြိုးပမ်းနေကြတာဖြစ်ပါတယ်တရားခံရှင်းနေဘက်ကတော့တရားလိုလို့ယူဆရသူခိုင်လုံးနဲ့တက်တည်မရှိတဲ့အတွက်ဆွဲချက်မတင်ခင်မှာပဲအမှုကိုလွှတ်ပေးဖို့ဒီကနေ့တရားခွင်မှာတောင်းဆိုခဲ့ပါတယ်ရှင
်မဆုမွန်စူးစီးတင်ပြခဲ့တာဖြစ်ပါတယ်အခုတိုးလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00-9:00ခွဲအထိ Asia Set 7ဂျူဒူကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာမကြာခင်မှာထုတ်လွှင့်မယ့်အစီအစဉ်တွေမှာတော့အမျိုးသမီးကန္တာအသိပ္ပယ်နဲ့နှီးပညာသုတဆောင်းလွင်တွေကိုနားဆင်ရဖို့ရှိပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာပါ
American ထိပ်တန်းလုံခြုံရေးတာဝန်ရှိသူတွေဟာသမ္မတ Donald Trump ကိုစန့်ကျင်ဖက်လိုက်မှုရှိခဲ့တယ်လို့ဆွဆွဲထားတဲ့လက်ဝဲရုံးနဲ့မှတ်တမ်းတစ်ခုကိုအများပြည်သူသိနေအောင်ထုတ်ပြန်နိုင်အောင်သမ္မတကစီစဉ်နေတဲ့အကြောင်းအင်ဗီရိုအရာရှိတယောက်ကပြောပါရယ်မှတ်တမ်းကိုထုတ်ပြန်ပေးဖို့သမ္မတကလက်ခံထားပြီးဆုံးဖြတ်ချက်ကိုဒီကနေ့ပဲလွှတ်တော်ကိုအကြောင်းကြားဖို့အလားအလာရှိကြောင်းလည်းပြောဆိုခဲ့တာပါပါကစ္စတန်နိုင်ငံကတာလီဘန်ရဲ့ဌာနချုပ်ဖြစ်တဲ့ဆိုပြီးအာဖဂန်နစ္စတန်နိုင်ငံဘက်ကဒီကနေ့ပဲဆွဆွဲပြောဆိုလိုက်ပါတယ်။တပုံးတွေကိုချိန်မုံပြင်မယ်ဆိုပြီးအပြောသက်သက်လုပ်နေမယ်စားချက်ချင်းအေးအေးယူကင်တွယ်ဖို့အာဖဂန်သမ္မတအာရှဖက်ကာနီကရုံးမြင့်တန်ကြားကနေပြောကြားတဲ့နိုင်ငံတော်မင်းကွန်းမှာအင်းနီချင်းပါကစ္စတန်ကိုတောင်းဆိုခဲ့တာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်မြုံနှံထားတဲ့နေရာတွေကိုထပ်မံတွေ့ရှိခဲ့ရကြောင်းသတင်းတွေနဲ့ပတ်သက်လို့နိုင်ငံတကာသံဝန်ကစိုးရင်ပူပန်မှုတွေထွက်ပေါ်လာနေပါတယ်။ခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်မြုံနှံထားတဲ့သတင်းတွေနဲ့ပတ်သက်လို့အလွန်မင်းစိုးရိမ်မိကြောင်းနဲ့တွေ့ရှိခဲ့တဲ့နေရာကလည်းအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရတဲ့ရိုဟင်ဂျာတွေနေထိုင်ရနေရာတွေဖြစ်နေတာတွေ့ရကြောင်းအခြေအနေကိုအနိကတ်စောင့်ကြည့်နေတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူအက်သန်နော်ရက်ကဝါရှင်တန်မှာသတင်းနောက်တွေကိုပြောဆိုလိုက်တာပါဖြစ်ဖြစ်ခဲ့တဲ့အရေးနဲ့ပတ်သက်လို့ကမ္ဘာကြီးကတည်ခွင့်ရဖို့လိုတဲ့အတွက်တိကျလွတ်လပ်ပြီးယုံကြည်စိတ်ချရတဲ့စုံစမ်းမှုတွေလိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂတွင်းရင်မှုချုပ်ရဲ့ပြောခွင့်ရသူကလည်းအလောင်းတွေကိုအစုလိုက်ပြုံလိုက်မြုပ်နှံထားတဲ့နေရာတွေထပ်မံတွေ့ရှိရတယ်လို့ဆိုတဲ့သတင်းတွေပေါ်အလွန်အမင်းစိုးရင်ကြောင်းပြောဆိုခဲ့တယ်လို့ဒီသတင်းတွေကြောင့်ရခိုင်ပြည်နယ်ကိုကုလသမဂ္ဂတာဝန်ရှိသူတွေဝင်ရောက်ခွင့်ရရှိရေးရလည်းအရေးကြီးကြောင်းပြောဆိုခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA အမေရိကန်တိုင်းညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00-9:00အထိလိုင်းနိုမီတာ19.25ဒုကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2:00ကြာမှကျွန်တော်တို့ပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington.